လူခွေချိုးဖောက်မှုနဲ့ဆက်နေပြီးမာစစ်တပ်ကတရင်တစ်ခုနဲ့လူပုဂ္ဂိုလ်၄ဦးကိုပေါ်ပိတ်ဆို့တန်ခတ်အရေးယူလိုက်ကြောင်းအမေရိကန်ကဒီနေ့ပဲကြေညာလိုက်ပါတယ်။ဒီကိစ္စမှာလူမျိုးစုလိုက်ရှင်းလင်းတဲ့စီလူခွေချိုးဖောက်မှုကြီးလွန်ခဲ့တဲ့အချိန်မှာတာဝန်ယူထားတဲ့ချင်းမြန်တရင်33 99ဦးအပြင်တမူ3ဦးနဲ့နေကြောင်တော်တရင်မှု2ဦးကိုပါအရင်ယူလိုက်တာဖြစ်ကြောင်းအမေရိကန်ဗန်ဒန်ရုပ်ကြီးဌာနကကြေညာလိုက်တာပါ။မြန်မာလူမျိုးတပ်ဖွဲ့ရနိုင်ငံနဲ့ကတိုင်းဒေသလူနည်းစုတွေပေါ်လူမျိုးစုလိုက်ရှင်းလင်းမှုစုလိုက်ကြုံလိုက်တက်ပြမှုလိမ်မိုင်းဆန်ရာအနိုင်ရှိစော်ကားမှုတွေပါဝင်စိုးရဲလူခွေရေးချုပ်ဖောက်မှုတွေကိုကျူးလွန်ခဲ့ကြကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ရစက်ချင်းချုပ်တဲ့လူရတင်းနဲ့တာဝန်ရှိသူတွေကိုဖော်ထုတ်နေတဲ့သူတွေလူခွေရေးချုပ်ဖောက်ခံရသူတွေအတွက်တရားမျှတမှုရရှိဖို့လိုအပ်တယ်လို့စိုးရဲလူရတွေရတန်းကရက်ဖို့လိုရဲဆိုတော့မြန်မာစစ်တပ်နဲ့ခေါင်းဆောင်တွေသဘောပေါက်အောင်အမေရိကန်အစိုးရအနေနဲ့ဆက်လက်ကြိုးပမ်းတာမှဖြစ်တဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။ဖန်ဒီနေမြောက်ပိုင်းမှာပြည်ကနေနဲ့ဩဂုတ်လတဲ့လူမျိုးရေးကင်းစကန်တွေကိုစီးနင်းတက်ခဲ့တဲ့ AIS ဆွေရောက်အစုကိုမြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေလိုက်လံရှင်းလင်းရမှာရင်းချာမွတ်စင်တွေပေါ်လူမျိုးစုလိုက်ရှင်းလင်းတဲ့အဆင့်ထိလူခွေချုပ်ဖောက်မှုတွေကျူးလွန်ခဲ့ကြောင်းအမေရိကန်နဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်ဝမ်ကပြောဆိုထားကြတာပါ။မြန်မာစစ်တပ်နဲ့အစိုးရကတော့ရင်းချာဆွေအမျိုးကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာကစွပ်စွဲနေတဲ့အထိလူခွေချုပ်ဖောက်မှုတွေမရှိခဲ့ကြောင်းနဲ့ကျူးလွန်သူတချို့ကလည်းအရင်းအမြစ်တွေရှိခဲ့ကြောင်းပြောဆိုထားကြပါတယ်။